အမေရိကန်နိုင်ငံသားဝင်ကြီးအန်သနီဘလင်ကင်ဟာဒီဂါဇာစစ်ပွဲရဆိုင်းရေးနဲ့ပတ်သက်လို့ဒီအာရဗ်နိုင်ငံကောင်းဆောင်တာဝန်ရှိသူတွေနဲ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဒီကနေ့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးနေပါတယ်။ဂါဇာကမ်းမြောင်ဒေသအပြည့်ရဲ့ရေးဟာမတ်စစ်သေးကြွတွေဖမ်းထားတဲ့တစားကန်တွေပြန်လွတ်ရေးဂါဇာကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရေးနဲ့စစ်ပွဲလွန်ကာလအစီအစဉ်တွေကိုအီဂျစ်တာဝန်ရှိသူတွေအပြင်ဂျော်ဒန်၊ဆာဒီအာရေဗျ၊ကတားနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့အစည်းစစ်ပွဲဆတင်ခဲ့တဲ့2023အောက်တိုဘာလကဆိုရင်တော့ဝင်ကြီးဘလင်ကင်ဟာအရှေ့လယ်ပိုင်းဒေသကို6ကြိမ်မြောက်ရောက်နေတာဖြစ်ပါတယ်။ဂါဇာမှာချက်ချင်းအပြစ်ရပ်ပြီးဖမ်းဆီးထားတဲ့တစားကန်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ကပြင်ဆင်ရေးဆွဲထားတယ်လို့ဝင်ကြီးဘလင်ကင်ကဒီဆော်ဒီအာရေဗျကိုဗုဒ္ဓဟူးနေ့မှာရောက်ခဲ့စဉ်တုန်းကလည်းအယ်ဟာဒက်သတင်းဌာနကိုပြောကြားခဲ့ပါတယ်။တစားကန်တွေပြန်လွတ်ပေးရင်းနဲ့တွဲထားတဲ့ချက်ချင်းအပြစ်ရဖို့တောင်းဆိုချက်ပါတဲ့ဆုံးဖြတ်ချက်မူကြမ်းဖြစ်တယ်လို့သူကပြောပါတယ်။ဒီမူကြမ်းကိုလုံခြုံရေးကောင်စီမှဘယ်တော့မဲခွဲမယ်ဆိုတာကိုတော့မသိရသေးပါဘူး။ဂါဇာဒေသမှာအပြစ်ရရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှအရင်မဲခွဲခဲ့တော့အမေရိကန်ကဗီတို၃ပယ်ချခဲ့မှုပါတဲ့။မူကြမ်းထဲမှာဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေပြန်လွတ်ပေးရေးကိုဖိအားပေးတောင်းဆိုထားတာမပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်ကအဲဒီတော့ကပြောဆိုခဲ့ပါတယ်ရှင်။